ဲ့တုံးလို့ရတဲ့ messaging app တွေလည်းလုံခြုံရေးကိုတော်တော်လေးတိုးလုပ်နေကြတာအခုဆိုလို့ရှိရင် Viber မှာဒီ end to end encryption လုပ်လိုက်ပြီ
WhatsApp ကလည်းအဲ့လိုမျိုးလုံခြုံရေးပိုင်းပြင်လိုက်တာသတင်းပတ်ပဲရှိသေးတာဗျအခုလည်းပဲ Viber ကတယောက်ချင်းစီကိုပို့တဲ့ text message ရောဓာတ်ပုံ message ရောဖုန်းဆက်တာရော video call ခေါ်တာရောအားလုံးအတွက်ကြားကနေပြီးတော့ဘလို့မကိုခိုးဝင်ကြည့်နားထောင်လို့မရအောင်လို့လုံခြုံရေးကိုပြင်လိုက်တာဗျ
အခုခေတ်မှာဒီ messaging app တွေဘလောက်တောင်မှအပြိုင်ဆိုင်ဖြစ်နေကြသလဲဆိုတာလက်တွေ့ဥပမာပေါ့ messaging app ကိုတုံးနေကြတဲ့သူတွေကလည်းသူတို့ပို့တဲ့ message တွေပြောနေတဲ့စကားတွေကိုမသိစေချင်တဲ့သူတွေမသိအောင်မကြားအောင်လို့တော်တော်လေးအလေးထားလာကြတာလည်းပါတယ်နောက်ပြီးတော့ဒီဝန်ဆောင်မှုပေးတဲ့ company တွေကလည်းတခြား company ထက်ကိုတာပါတယ်ဆိုတာကိုအပြိုင်လုပ်ပြကြရတာပေါ့ရှင
် WhatsApp လိုပဲ Viber ကလည်းသူတို့ company ကိုယ်တိုင်ကကြားကနေဝင်ပြီးတော့ထောက်လန်းလို့မရအောင်ကိုဒီပို့သမျှ message တွေပြောသမျှစကားတွေကိုလုံခြုံအောင်လုပ်လိုက်တာပါဒီဘက်ကပို့လိုက်ကြကိုတစ်ဖက်ကကိုယူရပို့လိုက်တဲ့သူကြတော့မှဖွင့်လို့ရမယ်ကြားနိုင်မှာပါ။နောက်ကြားကနေပြီးတော့ဘလို့မကိုဖောက်ပြီးတော့ခိုးနားထောင်လို့ကြည့်လို့ရမှာမဟုတ်ပါဘူး
။ Fiber ရဲ့ဒီ end to end encryption နည်းပညာကဘလို့လုပ်တယ်လဲဆိုတော့ကျွန်တော်ကကိုသားမြုံဦးစီကိုဒီ text message ပို့ရမယ်ဖြစ်ဖြစ်ဓာတ်ပုံ video message တွေပို့ရမယ်ဖြစ်ဖြစ်အတန်ကြားရုံဖုန်းဆက်ရမယ်ဖြစ်ဖြစ်နောက်ဒီရုပ်ပါမြင်ရတဲ့ video call ခေါ်ရမယ်ဖြစ်ဖြစ်လုပ်တယ်ဆိုတော့အဲ့ဒါဆိုလို့ရှိရင်ဒီကျွန်တော်ရဲ့လက်ကင်ဖုန်းတွေက Fiber ကကိုသားမြုံဦးဖုန်းတွေက Fiber C ကိုဒီဆက်သွယ်ဖို့လုံခြုံရေးကုတ်ကိုဖန်တီးလိုက်ပါတယ်အဲ့ကြောင့်မို့လို့ဒီကိုသားညွန့်ဦးဖုန်းအတွက်ပဲလုတ်ထားတဲ့ကုတ်ချီတော့မှကျွန်တော်ပို့လိုက်တာတွေကိုဖွင့်လို့ရမှာပါတကယ်လို့ကိုသားညွန့်ဦးရဲ့ဖုန်းအစ်စ်ပြောင်းကင်နေဆိုရင်တော့မှအဲ့ဒါကိုသားညွန့်ဦးအစ်စ် home host ဆိုတာကို Viber ကသိအောင်ပြန်လုပ်ဖို့လိုပါတယ်ဒီအပြန်အလှန်ဆက်သွယ်တဲ့နေရာမှာနှစ်ယောက်တည်းဒါမှမဟုတ်လို့ရှိရင်အယောက်နှစ်ယောက်လောက်အထိပါနိုင်တဲ့ဒီအုပ်စုဖွဲ့ group chat လုတ်တာအထိကိုပါအခုပြောတဲ့လုံခြုံရေးစနစ်တစ်ကို Viber ကထည့်လိုက်တာပါ
ဧပြီလ19ရက်နေ့ကစပြီးတော့နောက်သတင်းနှစ်ပတ်ကြာတဲ့အထိနိုင်ငံတွေတစ်ခုပြီးတစ်ခုက Viber သုံးနေတဲ့သူတွေအတွက်လုံခြုံရေးမြင့်ထားတဲ့ Viber app အသစ်ကို upgrade လုပ်နိုင်အောင်လုပ်နေပြီလို့ Viber company ရဲ့ blog မှာကြေညာထားပါတယ်။ Viber latest version ရှိပြီဆိုလို့ရှင်ကိုဆက်သွယ်သမျှဘလောက်လုံခြုံမှုရှိတယ်မရှိဘူးဆိုတာကိုအယောင်ငွေတွေနဲ့မြင်ရလိမ့်မယ်တဲ့မဆွေမြမွေရဲ့
တကယ်လို့ဒီသုံးနေကြအတိုင်းပေါ့နော်ဘာမှထူးထူးခြားခြားမတွေ့ရသေးဘူးဆိုရင်တော့ကိုယ့်ရဲ့ Viber က latest version မဖြစ်သေးတာဖြစ်နိုင်တယ်လို့ကို message ပို့တဲ့သူရဲ့ Viber က latest မဖြစ်သေးတာဖြစ်ပါလိမ့်မယ်မဟုတ်လို့ရှိရင်တော့စာရိုက်လိုက်ပြီးဖုန်းခေါ်လိုက်ပြီးဆိုတာနဲ့ဒီမိခိုးရောင်တော့ကလောက်ပုံလေးပေါ်လာပါလိမ့်မယ်တဘောကတော့ကိုပို့တဲ့ data တွေကလုံခြုံတယ်ဆိုတဲ့သဘောကိုပြတာပါ
ကိုရဲ့ connect screen ထဲမှာရှိတဲ့သူတွေကကိုပုံမှန်ဖုန်းဆက် message ပို့နေကြသူတွေစီကိုစိတ်ချရပါတယ်ဆိုတဲ့ trusted scene ကိုတွင်းထားလို့လည်းရပါတယ်ဒီလိုမျိုး scene တွင်းထားတဲ့သူတွေကြားဆက်သွယ်တယ်ဆိုရင်တော့အစင်းရောင်တော့ကလောက်ပုံလေးပြလိမ့်မယ်ဗျအ
ဲ့ဒါတွေကတော့ဒီလုံခြုံတဲ့သင်္ကေတတွေပါတကယ်လို့ပြဿနာတစ်ခုခုရှိပြီဆိုရင်တော့ဒီအနီအောင်တော့ကလောက်ပုံပေါ်လာပါလိမ့်မယ်ဖြစ်နိုင်တာကတော့ဒီဆော့ဆော့ကပြောသလိုပဲကိုဆက်တွေ့တဲ့သူဘက်ကဖုန်းပြောင်းကင်တာမျိုးကြောင့်ဖြစ်နိုင်တယ်ဒါမှမဟုတ်လို့ရှိရင်လည်းဒီဂျားကနေပြီးတော့တယောက်ယောက်ကဂျားဖောက်ခိုးဝင်ဖို့ကြိုးစားတာလည်းဖြစ်နိုင်ပါတယ်တေချာတာကတော့ဒီတစ်ဖက်ကဖုန်းရဲ့လုံခြုံရေးကုတ်ကိုကိုယ့်ရဲ့ Viber ကအတိမပြုတ်နိုင်ဘူးဆိုတဲ့သဘောပါအဲ့ဒီခါမျိုးဆိုရင်တော့တစ်ဖက်ဖုန်းကဒီကိုဆက်တွေ့ခြင်းနဲ့ဖုန်းတေးကြပါတယ်ဆိုတာကိုပြန်ပြီးတော့အတိပြုတ်ပေးဖို့လိုပါတယ်
screen ပေါ်မှာပေါ်လာသမျှတော့ကလောက်ပုံလေးတွေကိုနှိပ်ကြည့်ရင်လည်းဘာအဓိပ္ပာယ်ရှိလဲဆိုတာကိုသိရမယ်ဗျဒီလုံခြုံရေးစနစ်ကနောက်ဆုံး Viber version ထည့်ထားတဲ့ဖုန်းချင်းချင်းမှာပဲအကျုံးဝင်မယ်ဆိုတာတော့သတိချက်စီခြင်းပါတယ်အထူးသဖြင့်တော့ဒီ group chat လုပ်ကြတဲ့ခါမှာကိုယ့်အစုထဲမှာပါနေတဲ့သူတယောက်ယောက်ရဲ့ Viber ကနောက်ဆုံးပေါ် update ဖြစ်မနေဘူးဆိုရင်တော့အခုပြောခဲ့တဲ့နောက်ဆုံးအဆင့်ပြင်လိုက်တဲ့လုံခြုံရေးတွေကိုရမှာမဟုတ်ပါဘူးအဲ့လိုပြောလို့မလုံခြုံဘူးလည်းမဟုတ်ပါဘူးလုံခြုံပါသေးတယ်နောက်ဆုံးအဆင့်ပြင်လိုက်တဲ့လုံခြုံရေးစနစ်ကိုပဲမရမှာပါ
Fiber ကိုဒီမြန်မာနိုင်ငံအပါအဝင်ဒီကမ္ဘာလုံးမှာတုံးနေကြတဲ့သူပေါင်းတန်း900ကျော်ရဲ့ရှင့်အခုနောက်ဆုံးတိုးမြင့်လိုက်တဲ့လုံခြုံရေးစနစ်တစ်ကို Viber ကဒေတာတစ်ခုပြီးတစ်ခုမှ upgrade လုပ်ပေးနေတော့ကိုယ့်အလက်မရောက်သေးဘူးဆိုရင်လည်းတစ်ပတ်နှစ်ပတ်လောက်စောင့်ကြည့်ဖို့တော့လိုမှာပါ
တိုးလိုက်တဲ့လုံခြုံရေးစနစ်မှာနောက်ထပ်ပါလာတဲ့ feature အသစ်လည်းရှိသေးတယ်ဗျချက်တင်လုပ်ထားတာတွေကိုသူများမမြင်အောင်ဖွက်ထားလို့ရတဲ့ feature ဗျနံပါတ်၄လုံးပါတဲ့ပင်နံပါတ်သုံးပြီးတော့ကိုယ်ဖွက်ထားခြင်းတဲ့ချက်တင်တွေကို hidden chat ဆိုတာရွေးပြီးတော့ဖွက်ထားလိုက်လို့ရမယ်မဆင်မြမွေ
တကုတ်ကောင်းတာကကိုယ့်ဖုန်းကိုတခြားသူတွေကိုပေးသုံးတာတို့ကွန်ပျူတာကိုတခြားသူတွေနဲ့မျှပြီးတော့သုံးနေရတာမျိုးဆိုရင်တော့ကိုမမြင်စေချင်တဲ့ချက်တင်တွေကိုဖွက်ထားလို့ရသွားတာပေါ့ကိုသားညုံရဲ့
အခုလိုမျိုးဒီ Viber သုံးနေကြတဲ့သူတွေလုံခြုံရေးပိုင်းတွေအတွက်ကိုစိုးရင်စရာမလိုဘဲနဲ့စိတ်ချလက်ချသုံးနိုင်ကြအောင် Viber ကနေပြီးတော့လုံခြုံစနစ်တိုးမြှင့်ဖို့ကြိုးစားနေကြတာကြာပြီဗျအခုလိုမျိုးလုံလိုက်နိုင်တဲ့အတွက်ဂုဏ်ယူတယ်လို့ Viber ရဲ့လုပ်ငန်းလေပတ်မှုဆိုင်ရာကြီးကဲက blog post မှာရေးသားထားသေးရဲ့ဗျ
အခုလိုမျိုး messaging app တွေကဒီလုံခြုံရေးပိုင်းကိုအသားပေးလာကြတာကသူတို့ဝန်ဆောင်မှုကိုအားထားနေကြတဲ့သူတွေအတွက်ကိုကျေဝက်ပိုင်းအရာတွေမဟုတ်ဘူးသူတို့ရဲ့ဝန်ဆောင်မှုတွေကိုလူတွေပို့ပြီးတော့သုံးလာကြအောင်ဖြစ်တယ်လို့ Forbes Magazine ရဲ့ဆောင်းပါးကသုံးသပ်ပါတယ် TechCrunch ဆိုတဲ့နည်းပညာမီဒီယာလုပ်ငန်းကြီးကတော့ ညပြလာတဲ့ application တွေကြားတဲ့က ပုံမှန်အသုံးများတဲ့ app တွေထဲမှာ သူတို့ရဲ့ messaging app တွေကိုတစ်ခုအပါအဝင်ဖြစ်အောင်ကြိုးစားတဲ့ ဆောင်ရွက်မှုလို့သုံးသပ်တယ် ကိုသားညုံရဲ့
သုံးနေကြတဲ့သူတန်းထောင်ချီနေတဲ့ဒီ Facebook ပိုင်းနဲ့ WhatsApp တို့ Apple ရဲ့ iMessage တို့လိုမျိုးကုမ္ပဏီကြီးတွေကနေပြီးတော့ Viber လိုသူတို့လောက်မကြီးကျယ်တဲ့ ကုမ္ပဏီမျိုးအထိ သူတို့ရဲ့ message ပို့နိုင်တဲ့ application တွေကိုသူတက်ငါအပြိုင်ပို့ပြီးတော့လုံလုံအောင်လုပ်နေကြတာကြည့်လို့ရှိရင်
တွေ့တဲ့တုံ့ပြန်ချက်ကမမှားဘူးလို့ပြောရမယ်မဆင်မြတ်ပါဘူး။တချိန်တည်းမှာပဲဒီတုံးဆွဲတဲ့သူတန်း900လောက်ရှိနေတဲ့ Facebook ရဲ့ Messenger ကတော့အခုချိန်ထိကိုဒီ end-to-end encryption စနစ်မဟုတ်သေးဘဲနဲ့ပို့သူရဲ့ဆက်ကနေပြီးတော့ Facebook server အထိပဲလုံခြုံအောင်လုပ်ထားသေးတဲ့အတွက်ကိုတော့သူတို့အနေနဲ့လုံခြုံရေးကိုအမိလိုက်သင့်ပြီလို့ထောက်ပြမှုတွေလည်းရှိနေပါတယ်ရှင်။